ဒီကနေ့ချမ်းသာတာတာထိုင်ပြီးနားယုံနေကြတယ်တရားမောကြသည်မိတရားမနာကြသည်မိတရားပိုင်ရှင်ဖြစ်တော်မူသောမြတ်ဗုဒ္ဓရှင်တော်မြတ်ဘုရားရှင်ရဲ့ဘုံတော်ကိုမှန်း၍ဂုံတော်တန်းကဗုဒ္ဓနုဒတိပွားများကြမယ်အာယုံလေးညွတ်သားဘုရားတရားတန်ခါယရနာမြတ်သုံးပါးတို့ကိုယ်ကြီးကိုယုံကြည်စွာပူဇော်ကြမယ်နမောဗုဒ္ဓသာနမောဓမ္မသာနမောသံဃသာဗုဒ္ဓသာသစ္စာလေးတန်တရားမှန်ကိုမြည်သူဓမ္မနိမကံကိုရတန်ရှာဖွေထိုးတွင်ရည်သိမြင်တော်မူတတ်ပါပေသတ်တော်ဗုဒ္ဓသာဒုက္ခသမုဒ္ဒယာနိယောမေကတံပြလေးသက်ဆံကိုဆရာမကုသိမြင်တော်မူတတ်ပါပေသတော်ဗုဒ္ဓသာသစ္စာသိစရာမှန်သမျှတို့ကိုဉာဏ်မရှိအလုံးစုံသိမြင်တော်မူတတ်ပါပေသတော်မြတ်စွာဘုရားအားမေယာမကံဘုရားတပည့်တော်တို့သည်နမောကာယဝစီမနောရှိလျက်အင်းစလီညွတ်ကြလက်ဆုံးမူကရှိခိုးဥညကြပါတော်သည်မြတ်စွာဘုရားဓမ္မတမေလိတံဖူလိတံနိဗ္ဗာန်ပရိယတိဆေဘာတော်တရားတော်များအပေါင်းအား၎င်းဓမ္မတမိုက်မဲနေတဲ့ပုဂ္ဂိုလ်မန္တမြတ်ဒီကိုယဉ်ကျေးသိမ်မွေ့လာသည့်တန်အောင်စွန့်ဆောင်တော်မူနေသောတတ္တိရှိသည့်ဖြစ်၏မေလိတံဖူလိတံနိဗ္ဗာန်ပရိယတိဆေဘာတော်တရားတော်များနှင့်တကားဝဓမ္မခန္ဓာပေါင်း 7,400 သောတရားတော်များအပေါင်းအားမေယာမကံဘုရားတပည့်တော်တို့သည်နမောယုတိဉ္ဇဏိုလက်ဆုံမှု၍ရှိကိုဥညွေကြပါတော်သည်မြတ်စွာဘုရားနမောသံဃတာသံဃတာမင်းနေသည့်သောပုဂ္ဂိုလ်၄ယောက်ဖွေ၌သည့်သောပုဂ္ဂိုလ်၄ယောက်သံဃတာသောတပတ္တိမင်းနေပြီသောပုဂ္ဂိုလ်တယောက်သကရာဂာမိမေနတိသောပုဂ္ဂိုလ်တယောက်အနာဂာမိမေနတိသောပုဂ္ဂိုလ်တော်အရတမေနတိသောပုဂ္ဂိုလ်တယောက်သောတပတ္တိဖွေနေတိသောပုဂ္ဂိုလ်တယောက်သကရာဂာမိဖွေနေတိသောပုဂ္ဂိုလ်တယောက်အနာဂာမိဖွေနေတိသောပုဂ္ဂိုလ်တယောက်အရဟတဖွေနေတိသောပုဂ္ဂိုလ်တော်ဤရှိရောက်သောအရိယသံဃာတော်ရှင်ဟောရှင်မြတ်များနှင့်အရိယဖြစ်ရန်ကျင့်ကြံပွားများအထုတော်မူကြကုန်သောသံဃာတော်ရှင်ဟောရှင်မြတ်တို့အားမေယမကံဘယတပိတော်တို့သည်နမောဗုဒ္ဓဘုံဓမ္မကုံသံဃကုံတိဟုသောဘုံတော်ကိုမှန်းကားကောင်းစွာမသွေရှိခိုးဥညွတ်ကြပါတော်သည်မြတ်စွာဘုရားဘုရားဣတိနသစ္စာဝိသေနဤသို့နှုတ်တံဖော်ထုတ်ပြန်၍ဟုတ်မှန်သောဝစီသစ္စာပဏာမစကားကိုရောပါပူဇော်ကြောကြရလေသောကြောင့်သံဘိဘိလူရရနတ်ဖြပြပြမမကျွင်းခပိဩသောလုံးစုံလေးဖြစ်ကုန်သောပါဏိနောဒီနေ့ယန္တကမကြီးတော်မြင့်မြင့်ကြီးနဲ့မိသားစုများအားလုံးတရားဓမ္မပေါ့သူရာခေါင်းတို့သည်ဤရောကာဇယောဂခတ်သိမှလည်းကျင်းရင်ကြပါစေနိရောဂသခန္ဓာကိုယ်ထဲမှာဖြစ်ဆက်ဖြစ်တံဖြစ်သောအနိဋ္ဌဘေဒံယောဂမန္တများတို့သည်ဝိညာတံတို့ပိညာဖြစ်တည်ရင်မတင်တကယ်တို့ကျင်းစင်လင်းကြောင်းနိုင်ပါစေသတည်းနိဒုက္ခသဒုက္ခအပေါင်းမှလည်းကျင်းဝိနိုင်ကြပါစေကုန်သတည်းနိဗ္ဗယသံဘေယံခတိမှလည်းကျင်းငိမ့်နိုင်ပါစေသတည်းနိသောကသမညုံမမိန်တကောချိန်လို့မို့သို့ရင်ချင်းကြောင်းကြခြင်းပေါင်းပါလဲကိဝိနေကြပါစေကုန်သတည်းသဗ္ဗမင်္ဂလံဤလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့သည်ဝရံတို့တို့ပါကြပါစေကုန်သတည်းသဗ္ဗဒုက္ခနာလုံးစုံသောလောကီချမ်းသာဖြာသာလောကုတ္တရာချမ်းသာဖြာသာတို့သည်ဝရံတို့ယခုကိုလိုအပ်သောမေတ္တာအချင်းသောအာနုဘောတော်တို့ကြောင့်ဝိသေသပံသံသေသလဗ္ဗမာလိုမိဘရတွေကင်းလွတ်လုံးမို့ကြံကြံမာမာချမ်းချမ်းသာသာရှိနိုင်ကြပါစေကုန်တည်းကဲအလုံးချမ်းချမ်းသာသာထိုင်ပြီးတော့ချမ်းသာတော့အရိယာပုဂ္ဂလိကိုယူ၍တရားဟောကြတရားနာကြမယ်ဒီနေ့ဒုက္ခ၃ပြတရားဒေသနာလို့ ကောင်းစီလေးမှတ်ထားကြမယ်ဒုက္ခသုံးဖြာတရားဒေသနာဘာတရားတဲ့လဲမြတ်စွာဘုရားဟောတော်မူတဲ့တရားပေါ့မြောင်များစွာတဲ့ကဒုက္ခလေးဖြာသာတရားသာသနာဒုက္ခသုံးဖြာတရားဒေသနာဆိုတာရှိပြန်ဒုက္ခလေးဖြာဆိုတာကဒုက္ခဗုဒ္ဓနာမုပ္ပါဒောဒုက္ခသတ္တမဒေသနာဒုက္ခတံဂတသာမိဂိတမကနာတဘောဒုက္ခဒါဒုက္ခလေးပြဗုဒ္ဓနာသောလောကထောတာတပိညုတာမြတ်စွာဘုရားရှင်တို့ဤဥပါဒောပွင့်ထွန်းတော်မူလာခြင်းကြောင့်ပထမောပထမဖြစ်သောဇဏနာလူနဲ့ဗျမတို့အတွက်ပထမောပထမဖြစ်သောသူကိုချမ်းသာခြင်းချမ်းသာလာပါပြီ။လူတွေနဲ့ဒီဗျာမာတို့အတွက်ဟာဘုရားရှင်အတုမဲ့ပုဂ္ဂိုလ်ကြီးဘုရားဂုဏ်တော်အနန္တဓမ္မဂုဏ်တော်အနန္တသံဃဂုဏ်တော်အနန္တဆိုတဲ့အနန္တအနန္တ၅ပါးထဲမှာဘုံတော်အနန္တကံတော်အနန္တညာတော်အနန္တတကောတော်အနန္တတို့ဖြစ်ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ပွင့်ထွန်းတော်မူလာခြင်းကြောင့်ဘိန်းတော်လူနဲ့မြန်မာတတ္တဝါများအတွက်ဥစွာပထမချမ်းသာခြင်းခံစားရတယ်။သူကဗုဒ္ဓနာမဟုတ်ကွာတော့သုခတတ္တမဒေသနာသူတော်ကတရားဒီကိုကြားရနာရလို့ဒုတိယချမ်းသာတယ်။တတိယသမေကနာတဘောဒုခောသူကဗုဒ္ဓနာမဟုတ်ပါတော့သုခတတ္တမဒေသနာသုခသံဃတသာမိကိသံဃာတော်အရှင်မြတ်တွေတပါးနဲ့တပါးတူနဲ့ညီညီညွတ်တွေ့ရချင်းကြောင့်လည်းပဲချမ်းသာတယ်ချိုးချိုးချမ်းချမ်းအကျင့်ကိုကျင့်သုံးရလို့ချမ်းသာတယ်လို့ဒုက္ခလေးပြာမှာဟောထားသလိုဒီနေ့ဘုန်းကြီးတို့ဟောပြီးမဲ့တရားကဒုက္ခသုံးဖြာတရားဒေသနာเนาะအဲ့ဒီဒုက္ခသုံးဖြာကိုကိုယ်စကားနဲ့ကိုပြောကြစမ်းဆိုလို့နံပါတ်၁မရှိချမ်းသာခြင်းမရှိလို့ချမ်းသာခြင်းတစ်မျိုးသိလို့ချမ်းသာခြင်းတစ်မျိုးဝိမု ക്തി ချမ်းသာခြင်းတစ်မျိုးဆိုပြီးတော့ချမ်းသာခြင်းဘယ်နှမျိုးရှိနော်နတ္ထိဒုက္ခဒီလိုပြောတယ်နတ္ထိဒုက္ခပါဠိလိုပြောရင်မရှိလို့ချမ်းသာတယ်နော်ဒီစကားလုံးကိုစပြီးပြောမယ်မရှိလို့ချမ်းသာတယ်ဆိုတာပစ္စည်းဥစ္စာမရှိလို့ချမ်းသာတာလားလို့အဲ့ဒါလို့မေးစရာရှိတယ်မဟုတ်ဘူးမိမိတဏ္ဍာထဲမှာဆယ်လံခြင်းဥပါဒံမရှိလို့ချမ်းသာတယ်ဘာမရှိလို့ချမ်းသာလဲအေးလူရင်ပြောရင်ကာမုပ္ပဒံဒိဋ္ဌုပ္ပဒံသီလပရုပ္ပဒံအတ္တဝါဒုပ္ပဒံဆိုတော့ဥပ္ပဒံတရား၄ပါးတနည်းအားဖြင့်ပြောမယ်ဆိုရင်ဥပ္ပဒံနဲ့ခန္ဓာ၅ပါးရုပ်အပေါ်မှာဆွဲလန်းခြင်းရူပဥပ္ပဒံနဲ့ခန္ဓာပြောမယ်ဘုရင်တို့ဒီနေ့တရားနာနေသောခန္ဓာကြီးပေါ်မှာယုတ်တရားတို့မည်သည်ဘယ်သောခါမှချမ်းချမ်းသာသာမပေးဘူးเนาะအမြဲတမ်းဖောက်ပြန်နေခြင်းကြောင့်ဖောက်ပြန်မှုသဘောကိုကိုရောကဆွေးလန်းပြီးတော့ငါခန္ဓာကဟုတ်တယ်ငါလူလူလောကမှာမရှိဘူးလို့ဟုတ်ဒီရုပ်ကောင်ကြီးပေါ်မှာဆွဲလန်းစွာမှားရင်းနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲတဲ့ရုပ်ခန္ဓာကြီးနဲ့ပတ်သက်ပြီးတော့ဩခန္ဓာကြီးဟာဘာတစ်ခုရဲ့မှကိုဖြစ်ခြင်းတလို့မဖြစ်ပြီးတဲ့ခန္ဓာအနိစ္စခန္ဓာကြီးပါလားဒီရုပ်တရားဟာဘာတစ်ခုမှငြိမ်းညာခြင်းမရှိဘာတခုမှချမ်းသာခြင်းမရှိဘာတခုမှပိုင်ဆိုင်ခြင်း မရှိဘဲကိုငါထားတော့ပစ္စည်းလိုပဲငါထားတဲ့ပစ္စည်းကအချိန်တန်တော့အင်းချင်းပိုင်ချင်းထံကိုပြန်အနှံရတယ်လို့ပဲဟောဒီရုပ်ခန္ဓာကြီးဟာတနည်းကြလို့ရှိရင်ကံပရင်ထံမှာဒုထောက်လက်မြောက်ပြီးအယမဲ့တို့ဘဝအနတ္တခန္ဓာကြီးပါလားလို့တင်းတလို့ရုပ်ပိုင်းဆိုင်ရာမှာအစွဲမရှိရင်ဘာဖြစ်တဲ့ချမ်းသာတယ်မရှိဒုက္ခနားလဲတယ်နော်ဝေဒနာဆက်ပြောမယ်ဒုက္ခနတ္ထိဟောဒုက္ခချမ်းသာခြင်းတရားဒီနတ္ထိမရှိဘူးရူပံယုတ်ကိုနေတရာမိပြု၍ဖြစ်ပေါ်သောဒုက္ခံနန္ဓမဆိုတဲ့သူကချမ်းသာခြင်းတရားသည်နတ္ထိမရှိယုတ်ကိုမိပြီးဖြစ်တဲ့ဝေဒနေခန္ဓာဘုရင်တို့ပြိဿကနာရင်လဲငါနာတယ်ငါကျင်တယ်ငါကြိုက်တယ်ငါခဲတယ်ငါဖြစ်တယ်ငါအိမ်ငါရငါသားငါသမီးငါဇနီးငါမယငါလင်ငါဥစ္စာငါအိုးအိမ်ငါပစ္စည်းဥစ္စာငါဘုံဘိမ့်မန်းငါလေယာမိုးမြေဆိုင်ရာဇဘစီစီဥစ္စာအကုန်လုံးကိုဆွဲလိုက်ခြင်းကြောင့်အမှန်ဆွဲလားအမှန်ဆွဲလားအရှိကိုဆွဲတာလားမရှိကိုဆွဲတာလားအေးခံစားစရာမန္တန်များဒီဘောမှာလှမ်းပြီးတော့ဆွဲလိုက်ခြင်းကြောင့်အမှန်ဆွဲဒါဆိုရင်အဲ့ဒီခံစားစရာတွေမိမိပိုင်ဆိုင်သောအရာဝတ္ထုရှိတယ်ဗျ။ရှိပါပါဘုရား။ဘုရင်ခန္ဓာကိုယ်ထဲမှာခံစားစရာမှတည်းမြတ်ဒုက္ခနဲ့ကောင်းတာကိုခံစားသည်ဖြစ်သည်မကောင်းတာကိုခံစားသည်ဖြစ်သည်သဘောကျတဲ့အာယုံကိုဖြစ်သည်သဘောမကျတဲ့အာယုံကိုဖြစ်သည်ခံစားနေရသောဝေဒနာသည်ဒုက္ခရှိသလားဘုရားကဝေဒနာအနိစ္စံဝေဒနာဒုက္ခဝေဒနာအနတ္တံတလို့ဟောတယ်ဝေဒနာဟာမြဲမြံခြင်းမရှိဟုတ်တယ်လားဝေဒနာသည်ချမ်းသာခြင်းတစ္ဆက်ကလေးမှမရှိဝေဒနာသည်ပိုင်ဆိုင်ခြင်းအစိုးရခြင်းနှမ်းစေးလေးတစ်စုံတစ်လုံးလောက်မှမရှိဘူးဒါဆိုရင်ဝေဒနာပေါ်မှာငါဖြစ်နေသိမ့်ပိုက်เสียမရှိဘူးဆိုရင်မချမ်းသာဘူးလားဘုရင်တို့ဆင်းရဲတဲ့ဆိုတာဝေဒနာကိုဆွေးနေလို့ဆင်းရဲတာနာကျင်ကြဲတဲ့ဝေဒနာတွေပေါ်လာငါနာတယ်ငါချင်တယ်ငါဘာဖြစ်သွားမလဲငါဘယ်လိုဖြစ်သွားမလဲမသိဘူးငါရှင်သေးတော့နာသေးတော့မလားမသိဘူးဝေဒနာကိုငါအဖြစ်နဲ့သိမ့်ပိုက်တယ်နော်ငါအဖြစ်နဲ့လမ်းပြီးတော့သိမ့်ပိုက်လိုက်သောဥပါဒံသည်ဝေဒနုပါဒာနဲ့ခန္ဓာရှိရင်ဆင်းရဲမလားချမ်းသာမလားဆင်းရဲမယ်ဆင်းရဲမယ်ဒါဆိုဝေဒနာပေါ်မှာကိုယ်ဆွဲเสียရှိသလားဆွဲလို့ကိုရမ်းသလားနိစ္စမြဲမြံတဲ့သဘောနဲ့လမ်းဆွဲလို့ရမလားဒုက္ခအပြင်လမ်းဆွဲကြင်လို့ရမလားအတ္တအပြင်ဆွဲကြင်လို့ရမလားဒါဆိုဝေဒနာဟာအနိစ္စဝေဒနာသည်ဒုက္ခဝေညာသည်အနတ္တသဘောပေါက်တယ်နော်ဒုက္ခနာကိုကြီးရဒီရုပ်ကိုအခြေခံပြီးဖြစ်ခဲ့တဲ့နာဆိုတဲ့ဝေဒနာဝေဒနာမှမမြဲဝေဒနာဆင်းရဲဝေဒနာမပိုင်ဘူးဆိုရင်ဝေဒနာနဲ့ပေါင်းစည်းနေတဲ့သင်ညာကကိုမြဲမြံခြင်းရှိပါမလားသင်္ခါရကောမြင်းမြန်ခြင်းခံခံခြင်းရှိပါမလားဝิญဉ္ဇကောမြင်းမြန်ခံခံခြင်းရှိပါမလားမရှိဘူးဒါဆိုရင်ဘုရားကဥပါဒါနပရိဝေဒနသုတ်ကိုအရှိခံပြီးတော့မြတ်စွာဘုရားဟောတဲ့ဒီစကားလုံးထဲမှာခန္ဓာယုတ်ကိုပဲကြည့်ကြည့်ဝေဒနာကိုပဲကြည့်ကြည့်သင်ညာသင်္ခါရဝิญဉ္ဇကိုပဲကြည့်ကြည့်တဲ့ဆွေးလန်းဝယ်သောအရာဝတ္ထုရှိမရှိမြေတံမမနေသောဟာသမိနမိသောအတ္တထိုယုတ်ဒီဝေနာပညာသင်္ကာရခန္ဓာ၅ပါးကိုတိယဏယုတ်နှစ်ပါး၅ပဲလို့သိညို့ရမလား
ပုဂ္ဂိုလ်အဖြစ်နဲ့သိမ်းဆွဲယူလို့ရမလားငါပိုင်ဆိုင်သောအရာဝတ္ထုလို့ဆွဲကြင်လို့ရမလားနေတ္တမမနေသောဟတမိနမေသောအတ္တငါလည်းမဟုတ်ဘူးငါဥစ္စာလည်းငါခန္ဓာလည်းမဟုတ်ဘူးငါပိုင်ဆိုင်သောအရာဝတ္ထုလည်းမရှိဘူးလို့အင်းတလို့သိရှိမဲ့ဆိုရင်ဒုသူတော်ကောင်းသနာမှာဘာဒုက္ခမရှိဒုက္ခရှင်းမယ်နော်ဘာဖြစ်လို့ချမ်းသာတယ်မရှိလို့ချမ်းသာတယ်ဘာမရှိလို့အဆင်မရှိလို့ချမ်းသာတယ်ဒါသဘောပေါက်လိုက်အခုတက္ကမကြီးနေမကောင်းဖြစ်တယ်ဟောဒီတရားပွဲဟာတက္ကမကြီးကိုကြောင်းရင်ခံပြီးတော့ဖြစ်ရတယ်တက္ကမကြီးကျန်းကျန်းမာမာဆိုရင်ဘုရင်ဒီနေ့မရောက်သေးဘူးမနေ့ဖြစ်မှရောက်မယ်ဒီနေ့ဒီနေ့ညနေမှရန်ကုန်ရောက်မယ်ဟုတ်လားတဝဲမှာပဲရှိနေအောင်မယ်ဟိုကလူတွေကိုပြောရတာဟိုကလူတွေညည်းကြကြံလိုက်တယ်တပည့်တော်ကပြင်ညာထားတဲ့ဖိဆာတဲ့အကုန်လုံးရိုက်ထားပြီးပြီမနေ့ကနိယညတရားဟောမယ်ခင်ဗျားတို့ကตาရည်ဗျာตาရည်နဲ့နာရည်နာရည်ကိုဥစားပေးတယ်ခင်ဗျားတို့ကြုတ်ကိုတရားမဟောလို့နောက်တာဘယ်တော့မှတုတ်တရားဝဲမလာရင်လည်းကိစ္စမရှိဘူးဟိုမှာယဟမေတော်တယောက်နေမကောင်းဖြစ်တာဘုန်းကြီးပြောပြီးတော့ရှင်းမြောက်ရမယ်အရေးကြီးတဲ့ပုဂ္ဂိုလ်ကိုအရေးကြီးစကလုံးတွေခင်ဗျားတို့ခွန့်လွှတ်ပါလို့ဘုန်းကြီးတို့ပြောခဲ့ရတယ်ဟုတ်လားဒါကြောင့်မလို့သာသနာတော်ထဲမှာအခုဘုန်းကြီးပြောခဲ့တဲ့စကားလုံးလေးတစ်လုံးကိုစွစွမြဲမြဲမှတ်တာဘာဒုက္ခအေးပါဠိလိုပြောရင်နတ္ထိဒုက္ခဒါလိုပြောတယ်ပါတယ်လေမရှိလို့ချမ်းသာတယ်ဘာမရှိလို့အဆွေမရှိလို့ချမ်းသာတယ်တတတအာချင်းဆွဲစီရမရှိဘူးခိုင်တယ်ငဲတယ်သဘောမရှိဘူးဘာမှမရှိဘူးလို့ဩစီတပြတ်အဆွဲလည်းမရှိဘူးဆက်အဆွဲလည်းမရှိဘူးဆက်ဆွဲနဲ့ပြတ်ဆွဲဆက်ဆွဲကတတတဟုတ်တယ်လားတတတဒိဋ္ဌိတိဆက်ဆွဲလို့ခေါ်တယ်ခန္ဓာကိုယ်ကြီးမှာဒီရုပ်ပဲဒီနာမ်ပဲပေါ်လာတဲ့ဒီရုပ်ဒီနာမ်ပဲဒီခန္ဓာပဲနာတာလဲငါပဲကျင်တာလဲငါပဲဟောရုပ်ဒီငါပဲငါမှာရုပ်ရှိတာပဲရုပ်မှာငါရှိတယ်ငါမှာရုပ်ရှိတယ်ရုပ်ပဲခန္ဓာနဲ့ပတ်တဲ့ပဲတက္ကာယဒိဋ္ဌိ၄မျိုးနဲ့မှာရင်တက်တယ်ဝေဒနာဒီနာတာငါပဲငါဒီနာတာပဲနာတာဒီငါပဲငါတာငါမှာနာတာရှိတာပဲဝေဒနာမှာငါရှိတယ်ငါမှာဝေဒနာရှိတယ်ဝေဒနာဒီငါမှာဝေဒနာပဲလို့ဝေဒနဲ့ခန္ဓာအပေါ်မှာသက်ကာယဒိဋ္ဌိ၄မျိုးနဲ့ဆွဲတတ်တယ်။တင်ညာသင်္ခါရဝิญဉ်ခန္ဓာ၅ပါးအပေါ်မှာသက်ကာယဒိဋ္ဌိ20တို့ဖြင့်ဆွဲလန်းနေမယ်ဆိုရင်အမှန်ဆွဲလားအမှားဆွဲလားရုပ်ငါဟုတ်သလားငါမှာရုပ်ရှိသလားရုပ်မှာငါရှိသလားဖောက်ပြန်လားငါလားငါကဖောက်ပြန်တာလားဖောက်ပြန်တဲ့အထဲမှာငါရှိသလားငါအထဲမှာဖောက်ပြန်လားရှိသလားဒါဆိုရင်ပြုတ်သွားပြီရုပ်ပေါ်မှာငါလည်းမရှိငါဘဝရုပ်မရှိဘူးရုပ်ကဖောက်ပြန်တဲ့သဘောတန်ရှိတယ်သူတတိကဟုတ်တယ်လားတောင်တင်းညောင်းညာကြိုက်ခဲပူအီထုံချင်းဒါသူတတိပဲအဲ့ဒါကိုငါနာတာငါကျင်တာငါကြိုက်တာငါခဲတာလို့သွားဆွဲရင်အမှန်ဆွဲလားအမှားဆွဲလားဒါကြောင့်မြတ်စွာဘုရားရှင်ကမင်းတို့ရုပ်ပိုင်းဆိုင်ရာမှာဒိဋ္ဌိ၄မျိုးနဲ့မဆွဲနဲ့ဝေဒနာ၊သင်္ခါရ၊သင်္ခါရဝิญဉ္ဇဉ်ပေါ်မှာလည်းဒိဋ္ဌိ၄ပါးနဲ့မဆွဲနဲ့ဆွဲရင်သက္ကာယဒိဋ္ဌိ20ဖြစ်သွားမယ်သက္ကာယဒိဋ္ဌိ20ဖြစ်ရင်တတ္တရာဒိဋ္ဌိဖြစ်လိမ့်မယ်ဩစေတဖြစ်ပြီးတော့လေလံရောက်လိမ့်မယ်ဒါဆိုရင်ခွင်းတို့တက္ကရာမတွင်အတိတ်ကခန္ဓာ၅ပါးတို့ဒီအတိတ်မှာမရှုပ်ခဲ့ဘူးလားဒီဘဝကိုအစားထိုးလာသလားမလာဘူးနော်အတိတ်မှာဖြစ်ခဲ့တဲ့ခန္ဓာ၅ပါးနေုံ၅ပါးတို့သည်အတိတ်မှာပဲထုတ်တော့ပျက်စီးခဲ့ပြီးပါပြီဒီဘဝကိုရုပ်လည်းမလိုက်နာမ်လည်းမလိုက်သို့တော့ရုပ်နာမ်လည်းမလိုက်ပြီးညာတော့လည်းပဲ ဘာအကျိုးပေးတယ်လဲမေးတော့အကျိုးပေးတဲ့တတိကအကျိုးပေးတယ်။လွန်လည်ပြီးတော့အတိတ်ဘဝလုံးကဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ပြုလို့စင်မဖြစ်ခဲ့တဲ့ကုသိုလ်ကံတတိပြုလို့စင်မကာယကံမြောက်လှူခဲ့တဲ့ဝစီကံမြောက်လှူဒန်းခဲ့တဲ့မနောကံမြောက်လှူဒန်းခဲ့တဲ့လှူဒန်းခဲ့တဲ့အချိန်မှာဖြစ်တဲ့စေတနာဇောစိတ်ကလေးစေနာသောကံတတိကလေးအဲ့ဒီကံတတိဒီကယုံနံနေချုပ်ပြောက်ညာပင်ချုပ်ပြောက်သွားပင်ညာပါလေကံတတိကမချုပ်ပြောက်ဘူးအဲ့ဒီကံတတိလေးဒီကကုသိုလ်ကံတတိလေးဒီကဒီသာသနာမှာဒီအသည့်လေးဒီတရားတွေနာနိုင်ဖို့ရှင်းနိုင်ဖို့အတွက်မျိုးစည်းပါလာခဲ့အဲ့ဒီကုသိုလ်မျိုးစည်းကခန္ဓာကိုအကျိုးပေးပြီးတော့ဒီကုသိုလ်တွေထက်ဆင်းပြုလုပ်ခွင့်ရတယ်ယုတ်လဲမလိုက်ဘူးနံလဲမလိုက်ဘူးအတိတ်ယုတ်နံနဲ့အတိတ်မှာချုပ်ပြောက်သွားပြီလို့သိခြင်းကြောင့်တတ္တတဒိဋ္ဌိစင်တယ်ဟုတ်တယ်လားဓာတုဟောဒီခန္ဓာ၅ပါးဒီအလိုရောက်မိုးဘောကကြာလာတာမဟုတ်ဘူးအကြောင်းကကျေးဇူးပြုလို့အကျိုးဖြစ်တာပဲအဲ့ဒီလွန်လင်ပြီးတော့ဘဝတုန်းကပြုလို့လာတဲ့လူတန်းစင်မှာဖြစ်ခဲ့တဲ့စေတနာလေးခဏလေးကတရားဓမ္မတွေဘုန်းကြီးတို့တာနာပြုတဲ့နေရာမှာသင်္ကန်းဆသောနဝကမ္မဝတ္ထုတီကိုလှူဒန်းကြတယ်။လှူဒန်းတဲ့ခဏမှာဘုန်းကြီးတို့ကဣဒံမေပုံညာနိဗ္ဗာန်တပစ္စည်းယောဟောတုဤလှူဒန်းရသောကောင်းမှုကုသိုလ်ကံစေတနာတ္တာသောအားသွန်အားတို့ကြောင့်တပည့်တော်တို့ဥနာတိဒုက္ခပေးမှလွတ်ကင်းသောမဖို့နိဗ္ဗာန်အတွက်အထောက်ကူပြုကြပါလို့ဤ။ဒါရွတ်ဆိုတဲ့ခဏလေးမှာဖြစ်ခဲ့တဲ့စိတ်ကလေးလူစေခဏမှာဖြစ်ခဲ့တဲ့ကုသိုလ်စိတ်စေတနာသောစိတ်ကလေးတွေအဲ့ဒီစေနာသောတတ္တိကံတတ္တိသွန်အားလေးတွေကစေတနာဒါနဝတ္ထုဒါနပေါ်မှာစေနာဒါနလေးပြတ်ထမ်းပြီးတော့လှူဒန်းခဲ့တဲ့တွေ့တာကအဲ့ဒီစေတနာဒါနပြီးအစဲပြုတ်သောဒါနဖြစ်ခဲ့တယ်ဘုံဘဝကိုလိုချင်တောင်းတာလို့လှူဒန်းခြင်းမဟုတ်ဘူးလူဘဝနတ်ဘဝမြတ်ဖို့တဲ့ဘုံဘဝကိုတောင်းတာပဲလူတန်းတဲ့အဆွဲနဲ့လူတန်းတာမဟုတ်ဘူးတဏ္ဍိဋ္ဌိတရားတွေပပ္ပိဉ္စတရားတွေရပ်ပတ်ပြီးလူတန်းတာမဟုတ်ဘူးဤကုသိုလ်ကောင်းမှုသည်ဒုက္ခခတ်သိချုပ်ကြီးပါမဖို့နိဗ္ဗာန်ဖြစ်ပါဘုရားလို့မိမိရဲ့မညာဘုံညာနိဗ္ဗာန်ချမ်းသာကိုလူကျင်သောစိတ်ဖြင့်လူတန်းတဲ့မေကဘာဝနာပဲလူတန်းတာစေနာသောစိတ်ကလေးအဲ့ဒီစေနာသောတတိကံသောလိကသာလူဖြစ်ခြင်းဖြစ်မယ်နတ်ဖြစ်ခြင်းဖြစ်မယ်ဒီဘဝကသေလွန်သွားလို့ရှိဒီဘဝမှာမဖို့နိဗ္ဗာန်မရသေးဘူးဒီကုသိုလ်စေနာကံတတ္တိတရားကဒုတိယဘဝမှာသုခတိဘဝအကျိုးပေးမယ်သုခတိဘဝကနေပြီးတော့စိတ်ပြီးဒီကမ္မထံဘာဝနာတွေအာထုပ်ပြီးရှိတော့သောတာပတ္တိမေစိတ်ဖို့စိတ်သရဂါမေစိတ်ကိုစသည်အားဖြင့်မညာဘုံညာနိဗ္ဗာန်ကိုကျေစုပြုမယ်ဒါကကံလန်းကိုပြောပြတယ်။ကံလန်းနဲ့ဉာဏ်လန်းကိုပြောလိုက်တယ်။အဲ့တော့ဒီနေ့ဘုန်းကြီးတို့တရားဓမ္မများရဲ့တဏ္ဍာထဲမှာကုသိုလ်ကောင်းမှုတွေပြုလုပ်တဲ့ဆိုတဲ့နေရာမှာဘာဖြုတ်ပြီးတော့ကုသိုလ်လုပ်ရမလဲ။အဆွဲဟုတ်တယ်လား။ဘဝဆွဲ၊ဘုံဘဝဆွဲ။ဘုံဘဝဒီပေါ်မှာလူလာတောင်းတပြီးတော့လူဒန်းတော့ဥပဒ္ဒတဏဥပဒ္ဒကံနဲ့လူဒန်းရင်လူဒန်းတဲ့ခဏမှာဖြစ်တဲ့ကံကသမုဒယသစ္စာလူဒန်းလို့ရရှိမဲ့ဘဝခန္ဓာကဒုက္ခသစ္စာတဏကောင်းဆောင်လို့အခုမိမိတို့တဏ္ဍာထဲမှာသစ္စာတရားတွေသိရှိနားလည်ပြီးတော့ဒီခန္ဓာကိုအခုတရားဟောနေတဲ့အရှင်တရားနာနေကြတဲ့ဒုက္ခတရားဓမ္မများခန္ဓာကိုယ်ဤသည်ရုပ်ပိုင်းဆိုင်ရာကြည့်လိုက်ပြန်တော့လေမြင်းညာမျိုးရှိရလားချမ်းသာခြင်းရှိရလားပိုင်ဆိုင်ရင်ရှိရလားဝေဒနာသင်ညာသင်္ခါရဝิญဉ်နတ်ခန္ဓာ၄ပါးကိုကြည့်လိုက်ပြန်တော့အဲ့ဒီနန္ဒတရားလဲမြဲတဲ့တရားရှိလားချမ်းသာခြင်းရှိသလားပိုင်ဆိုင်ခြင်းရှိသလားရုပ်တရားတို့ဟာဒီလက်ဖြောက်ကြဒီမှာရုပ်ပိုင်းဆိုင်ရာလေးကြေ9000ပစ္စည်းနေတယ်။နံကကြေတသိန်းပစ္စည်းနေတယ်။ဟုတ်တယ်နော်။ယုတ်ဒီနံတို့ဒီကြေပေါက်မြောင်များစွာပစ္စည်းနေတယ်ဆိုတော့ဘိန်းတို့တရားဓမ္မတွေမြဲမြံမှုရှိပါမလား။စ စကံနဲ့စကံနဲ့သုတ္တရဘာဖြစ်နေလဲဖြစ်ချုပ်ဖြစ်လိုက်ပြည့်လိုက်သဘောတည်းပြနေတယ်ဟုတ်တယ်နော်အမြဲတမ်းဖြစ်ဖြစ်နေတယ်ဖြစ်ဖြစ်နေတဲ့ကြားတဲ့ကမဖြစ်မပြတ်တဲ့အတိကလေးကိုရယူလို့သောစေရဏကံတတ္တိဇောလေးတွေတန်ဖို့ရှိဆုံးပဲနားလည်တယ်နော်မိမိတဏ္ဍာဘုံဘဝကိုလိုချင်တက်မဲ့သောတဏ္ဍမာနဒိဋ္ဌိဆိုအံပပိစ္ဆာအာယုန်လေးကိုဖြုတ်ပြီးတော့တဏ္ဍမာနဒိဋ္ဌိတွေကျင်းသောဒုက္ခခတိချုပ်ငြိမ်းသောနိဗ္ဗာန်အတွက်ပါဗျာတို့အာယုန်ညှက်ဆဲခဏလေးအလိုပစ္စည်းကိုကန်ဆောင်တာကကာယကံကာယဒါနနှုတ်ကဒွဒွတ်တော်ယွတ်တာကဝစီကံဒါနစိတ်ကတမ်းမှန်ပြီးတော့ကိုယ်နာသည်ဒုက္ခပေးမှလွတ်ကင်းရမှမြတ်နိဗ္ဗာန်အတွက်ပါဗျာစိတ်ဆောင်းအားလေးဖြင့်မိမိကပြုလုပ်တဲ့အတွက်တာကြောင့်အစွဲဖြုတ်ပြီးတော့လူတန်းချင်းကြောင့်ဒီပုဂ္ဂိုလ်ရဲ့တဏ္ဍာဖြစ်ပေါ်လာသောဓမ္မဓာတ်သည်နိဗ္ဗာန်မဖို့ကိုကျေစုပြုမဲ့ကုသိုလ်ဓာတ်မို့လို့မရှိဒုက္ခရှင်းတယ်နော်ဘာမရှိလို့ချမ်းသာတယ်နောက်ဆုံးမှာနေမကောင်းဖြစ်လာမယ်အိယာဘော်ထဲမှာဘုံဘုံလဲတဲ့အရှိအဲ့ဒီချိန်မှာကိုကိုကိုလည်းမဆွဲနဲ့သူတပားကိုလည်းမဆွဲနဲ့နောက်ဆုံးဘဝနေဝင်ရဲ့အချိန်ကိုပြောတာနော်ကံတရားတွေကုတ်ခန်းလို့တည်င်းနဲ့ရေဆိုင်ရတော့မှအချိန်ရောက်သွားပြီဆိုရင်အမျိုးသားဖြစ်စီအမျိုးသမီးဖြစ်စီကိုကိုကိုလည်းမဆွဲနဲ့ဒီခန္ဓာမှာဆွဲเสียရှိသလားရုပ်ကိုငါခန္ဓာကြီးလို့ဆွဲမိရင်အမှန်လားအမှားလားအဲ့ဒီချိန်မှာဆွဲတတ်တယ်ရင်နဲ့တဲ့ပုဂ္ဂိုလ်ကြီးအနားမှာရှိတဲ့မြစ်ပင်ငယ်လေးကိုလှမ်းဆွဲတယ်လို့ရည်ထဲညောပါတဲ့ပုဂ္ဂိုလ်ကြီးရောအနားမှာရှိတဲ့မြစ်ပင်လေးကိုဆွဲလို့သူ့တဲ့အာဟုရာဖြစ်ပါမလားအဲ့ဒါလိုပဲမြစ်ပင်နဲ့တူတဲ့ရုပ်မြစ်ပင်နဲ့တူတဲ့နာမ်ရုပ်ဆွဲကြမယ်ငါယုတ်ငါနာငါငါဘာဖြစ်သွားမလဲမသိငါဘလို့ဖြစ်တာတည်းမသိမဆွဲနဲ့ရုပ်တရားတို့မိဒီမှာစက္ကန့်တိုင်းဘာဖြစ်နေတယ်ဖြစ်ပြီးနန္တရားတို့ကလည်းဖြစ်ပြီးဒါဆိုရင်နေဆာအပြင်ဘိန်းတို့တရားဓမ္မတွေအရှင်းခံလို့ရမလားသူကချမ်းသာတယ်လို့ဆွဲကြံလို့ရမလားပိုင်ဆိုင်ခြင်းအတ္တအပြင်ဆွဲကြံလို့ရမလားရှိမှမရှိပဲကိုဟုတ်တယ်လားဩဘာတကူမှခန္ဓာကိုယ်တကူလုံးမှမိမိပိုင်ဆိုင်သောအရာဝတ္ထုမရှိပါလားငြိမ်းညာခြင်းမရှိချမ်းသာခြင်းမရှိဘာတခုရဲ့မှပိုင်ဆိုင်ခြင်းမရှိတဲ့ခန္ဓာကြီးပါလားဩမရှိမရှိမရှိမရှိဘာမှမရှိဘာမှမရှိနာမဟုတ်သူမပုဂ္ဂိုလ်မတ္တဝါမဟုတ်ဩယုံနာလေးဖြစ်ပြီးယုံနာလေးပြည့်နေတာကိုမြန်မြန်ပေါ်နေတဲ့နေရာလေးကိုတတိနဲ့ထောင်းဖို့ကြည့်တော့ဩခန္ဓာစက္ကမလန်သူ့ဟာသူဖြစ်ပြီးပစ္စည်းတဲ့ခန္ဓာကြီးပါလားသူ့သဘောသူဖြစ်ပြီးသူ့သဘောသူပစ္စည်းတဲ့ခန္ဓာကြီးပါလားလို့ညံလေးနဲ့ညွတ်ကန်းလို့အကဲခတ်အကဲခတ်အကဲခတ်ကြည့်နေမယ်ဆိုရင်ဘာပြုတ်နေတယ်အစွဲပြုတ်လို့မချမ်းသာဘူးလားဒါကြောင့်တရားဓမ္မတွေဘာပြုတ်ဖို့လိုတယ်ညာဘက်တဲ့ဆန္ဒခြင်းပြီးပါပြုံးမှာအေးအစွဲပြုတ်ခြင်းဘာဖြစ်လဲမရှိဒုက္ခအစွဲမရှိလို့ဆန္ဒတဲ့စွဲเสียမရှိလို့ဆန္ဒတဲ့ရုပ်ကိုလည်းမစွဲဘူးဝေဒနာကိုလည်းမစွဲဘူးသိညာသင်္ခါရဝิญဉ်ကိုလည်းမစွဲဘူးခန္ဓာကိုယ်တစ်ခုလုံးကိုအတ္တအဖြစ်မစွဲဘူးငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်အားဖြင့်ဆွေးနွေးเสียမရှိအနိစ္စတာရှိတယ်ဒုက္ခတာရှိတယ်အနတ္တတာရှိတယ်အချင်းချင်းရင်ဘာသက်္စာကြီးတို့ဒုက္ခသက်္စာတာရှိတယ်လို့ဩခန္ဓာဒုက္ခသက်္စာကြီးက ဒုက္ခသစ္စာပြပြီကိုလို့သာကြောင်းကြဆိုင်တာကဲခတ်တာဟုတ်တယ်လားဒီလိုမိမိတဏ္ဍဲမှာဆွဲလန်းစရာအဆွဲမရှိတော့ပြည်ချင်းကိုမြတ်စွာဘုရားကကောင်းတော့ပြည်ချင်းပဲအဲ့ဒီပုဂ္ဂိုလ်ဟာဘာမရှိလို့ပြည်ချင်းလဲဆွဲလန်းစရာမရှိပြီးပြည်တဲ့ပုဂ္ဂိုလ်မလို့ဒီပုဂ္ဂိုလ်ကဘာဒုက္ခတဲ့မရှိဒုက္ခပါဠိလိုပြောရင်နတ္ထိဒုက္ခဟုတ်တယ်လားမိမိတဏ္ဍာမှာအမှား၍ငါသူတစ်ပါးယောက်ျားပုဂ္ဂိုလ်ငါအိမ်ငါရငါပစ္စည်းအပြင်ဆွေးလန်းပြမယ်ဩဒီအိမ်ဒီရဒီပစ္စည်းဥစ္စာတွေရရုံနဲ့နာဦးစားမကွဲသေးတဲ့ခါမှာငါသုံးဆွဲလို့ခက်တာခဏအဲ့တဲ့ဖြစ်နေငါနေတာပဲတကယ်လို့ငါရုံနဲ့နာဦးစားကွဲလို့လမ်းခွဲတဲ့နေ့မှာအလုဘဖြစ်ထားခဲ့ရမှာပြစ်ထားခဲ့ရမှာပဲကိုယ်နောက်ကဘာတစ်ခုမှယူသွားလို့မရပါလားဘာတခုရောမှနေစာအဖြစ်မရှိဒုက္ခအဖြစ်မရှိအတ္တအဖြစ်မရှိဩမရှိဒုက္ခဆိုတာမှန်လိုက်တာဒိဋ္ဌိချုပ်ပြီးတော့နေခြင်းကြောင့်ဒီပုဂ္ဂိုလ်သည်ဘာဖြစ်တယ်ချမ်းသာတယ်ဘာပြုတ်လို့ချမ်းသာတာဒိဋ္ဌိပြုတ်လို့ချမ်းသာတယ်တတ္တတာဩစေတာသက္ကာယမရှိလို့ချမ်းသာတယ်တတတဖြစ်ရင်ဆင်းရဲလာမယ်။ဩစေဒဆွေးရင်ဆင်းရဲလာမယ်။သက္ကာယပေါ်မှာဒိဋ္ဌိဆွေးရင်ဆင်းရဲမယ်။ဒါကြောင့်မို့လို့ဘာဒုက္ခလဲ။မရှိဒုက္ခ။ရှင်းပြီနော်။ဒုတိယဘာဒုက္ခလို့။အတိဒုက္ခ။ဘာဒုက္ခလဲ။အခုလို့သစ္စာတရားဒီသီလာတယ်ပေါ့။ဩခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားရှင်ကဘာသက်စာလို့ဟောထားတယ်။ဘုရားဟောထားတယ်လို့ဘုရားကဒီခန္ဓာနာယုတ်နပါတို့သည်ဆင်းရဲခြင်းညောင်များစွာတို့ဖြင့်စုစည်းထားခြင်းကြောင့်ဒုက္ခသစ္စာဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားပဲလို့မိန့်တော်မူခဲ့တဲ့သကလုံးလေးဒီကိုဘုန်းကြီးတို့တရားဓမ္မတွေကညာလေးနဲ့ကြောင်းကြဆိုင်ပြီးကြည့်တော့ကဲဒုက္ခနာကိုကြီး96ပါးသောယောဂဝိနာတွေမပြည့်နေဘူးလားဒီခန္ဓာမှာနော်ယောဂတွေဘယ်လောက်ရှိတယ်96ပါးသောယောဂဝေဒနာတို့ဖြင့်အမြဲမပြတ်ရပ်ပတ်ထားခြင်းကြောင့်ချမ်းသာသလားဆင်းရဲသလားနေသည့်ပုဂ္ဂိုလ်မဆိုယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ခန္ဓာကိုယ်မွေးတဲ့အချိန်ကစပြီးတော့ချမ်းချမ်းသာသာမွေးလာသလားဆင်းဆင်းရဲမွေးလာသလားဆင်းဆင်းရဲရဲမွေးဖွားလာခြင်းကြောင့်ဘုန်းကြီးတို့ဘဝတရားဓမ္မတွေပေါ်ဝသည်ဘာတစ္ဆာဘုရားရှင်မင်းတော်မူတဲ့သကလုံးနဲ့ခန္ဓာနဲ့တွေ့ကြည့်အဲ့လိုပဲကြည့်ကြည့်ထားလိုပဲကြည့်ကြည့်လမ်းခြောက်သွားလိုပဲကြည့်ကြည့်မဲလိုပဲကြည့်ကြည့်ဒီခန္ဓာကိုယ်ကြီးထဲမှာအမျိုးစုံသောယောဂဝေဒနာတို့ဖြင့်ရပ်ပတ်ထားခြင်းကြောင့်ညောင်ညာကြိုက်ခဲထုံကျင်ပူအေးမပြနိုင်ဘူးလားဒုက္ခလားဒုက္ခလားအခုတရားနာနေတဲ့ခဏမှကြည့်တရားနာနေရတာမနေ့တိခံပြီးနာနေရမစင်းရဲနေဘူးလားဘသူရဲ့ဖောက်ပြန်ချက်ခန္ဓာကိုယုံနာနှစ်ပါးဟုတ်လားနာယုတ်နှစ်ပါးတို့ဒီအမြဲမပြတ်သွားဖြစ်နေတယ်နှိမ့်ဆက်နေတယ်ဘာဖြစ်နေတယ်ဒုက္ခတာပြိလနထာကိုကိညာပုဂ္ဂိုလ်ကိုညာတာမပြအမင်းမပြဘာဖြစ်နေလဲနှိစ္စနေတယ်ရရှိတဲ့ပုဂ္ဂိုလ်တိုင်းကိုနှိစ္စနေတယ်ယဟန်ရေလို့ရောခြောက်ပါမလားမခြောက်ဘူးနော်ဘယ်သူကနှိစ္စနေတာကံပေးလို့ရရှိထားသောခန္ဓာဟုတ်တယ်လားဘုရင်တို့တရားဓမ္မတွေလွန်နေပြီးတော့အတိတ်ဘဝတွေကကျူးစားလာခဲ့တဲ့ကံတတ္တိကြောင့်ရရှိသောခန္ဓာကြီးကြောင့် ချမ်းသာတလားဆင်းရဲတလ
ား
မကောင်းကံတွေကြောင့်ဟုတ်တယ်လားဒုက္ခကုသိုလ်တွေလုံလာတော့မှန်တယ်ကုသိုလ်ကမစစ်တာကိုကုသိုလ်မစစ်လို့နိဗ္ဗာန်ကိုမရောက်ခဲ့တာကိုဟုတ်တယ်လားကုသိုလ်သာစစ်ရင်နိဗ္ဗာန်ကိုရောက်မယ်ဒါမဟုတ်ဆရာတော်ကြီးဟောတယ်ကုသိုလ်စစ်ရင်နိဗ္ဗာန်ရောက်တယ်กว่าမင်းတို့ကုသိုလ်မစစ်လို့နိဗ္ဗာန်မရောက်တာသိမှန်တာပေါ့ဘုန်းကြီးတို့တဏ္ဍာမှာအစွဲတွေနဲ့ကုသိုလ်လုပ်လာတာကိုဘဝစွဲတဏှာစွဲဥပဒါစွဲဥပမာလေးတခုပြောမယ်မြတ်စွာဘုရားလက်ထက်တော်ဆုံးကအမျိုးသမီးလေးတယောက်ပฏิပုဇိတာဆိုတဲ့အမျိုးသမီးတယောက်ကမာရပါရီနတ်တာနတ်သားကြီးရဲ့မိဖုရားငယ်နတ်သမီးတယောက်မမျော်လင့်မဲ့ဒေလွန်သွားတဲ့အခါမှာလူပြည်မှာအသက်30လောက်နေထိုင်ခဲ့အိမ်ထောင်ကျပြီးသားသမီးနှစ်ယောက်မွေးခဲ့တယ်အဲ့ဒီဘဝမှာအတိတ်ကနတ်ဘဏ္ဍနတ်ဘဝတုန်းကဖြစ်ခဲ့တဲ့စိတ်ကလေးတွေခဏနာမြဲလို့ကုသိုလ်လုပ်တဲ့လူတိုင်းနဲ့နတ်ပြည်ကိုချမ်းနတ်ဘဝကိုဆီတောင်းမာရပါရီမြတ်သားနဲ့အတူတူကတွေ့ရပါလို့ဒီအဲ့တလို့အဆွေးလိုဖြင့်ဒါနကုသိုလ်ဘုရားမွေတန်ဃာတော်ဒီကိုဆွမ်းလောင်းရင်လည်းပဲနတ်ဘဝကိုပဲဆုတောင်းတယ်လူရင်းလေးပြောကြပါကုန်တို့သူ့ရဲ့တန်ဃာမှာဆွေးလန်းခြင်းဥပဒံတရားဟာတာသနာတွင်သစ္စာတရားအတိတိရှိပါလျက်ကဲ့နဲ့တာသနာတွင်အတိတာသနာတွင်အတိနဲ့လွဲပြီးတော့အသက်30ဝါမှာအရွယ်မှာသီလုံသွားတဲ့ကနတ်ပြည်ရောက်သွားချာဟုတ်ပြီသူတို့တဲ့ကုသိုလ်ကောင်းမှုသည်နိဗ္ဗာန်ချမ်းသာတဲ့ပါသွားသလားမပါဘူးနော်ကဲဘာနဲ့ပြုလုပ်ခဲ့တယ်အစွဲနဲ့နားလည်ပြီနော်ဘဝစွဲဘာစွဲတယ်ဒုက္ခတွေချုပ်ငြိမ်းယူသင့်တဲ့မဟုတ်နိဗ္ဗာန်အတွက်ကိုလုံးဝစိတ်ဝင်စားဘူးနတ်ဘဝနတ်ခန္ဓာကိုပဲဆုတောင်းခဲ့တယ်ကဲသူဟာမျိုးစိမ့်မပါခဲ့ခြင်းကြောင့်နတ်ပြည်မှာမြတ်စွာဘုရားတရားဟောတဲ့နေရာမှာသူမှတရားမနာနိုင်ခဲ့ဘူး။နော်တရားနာခွင့်မရခဲ့ဘူး။တရားနာခွင့်မရကြတော့ဒီနေ့တည်းသံဃာလောကထဲမှာမလည်နေရဘူးလား။ဒါကြောင့်မို့လို့တရားဓမ္မတွေမှားရင်းသောအစွင်းတွေပျော်စရာလားကြောက်စရာလား။သိကြောက်စရာကောင်းတယ်။တာသနာသေးမှသိပါခွင့်လဲလေကဲနဲ့သာသနာတွင်အတိကလေးတွေရမသွားပဲနဲ့ဘုံဘဝကိုကြီးပဲချင်းပြုတ်ပြီးတော့လှူဒန်းခဲ့တဲ့ကံတရားကတော့ဥပပီနတ်ဘဝနတ်ချမ်းသာဝါတော့ရပါရဲ့ဂတိမြဲပါဦးမလားနတ်ပြည်ကနေပြီးတော့သက်တမ်းကုန်သွားလို့ဒီလွန်သွားရင်ငရဲပြည်မရောက်နိုင်ဘူးလားဘဝဂတိမမြဲသေးဘူးဘာကြောင့်ဒီလိုဖြစ်သွားရသလဲလို့မြည်ရင်သူတဏ္ဍာထဲမှာအတိမရှိခဲ့ဘူးဟုတ်တယ်လားဘဝခန္ဓာရရင်ဒုက္ခသက်သာပဲလို့သူသိသလားမသိဘူးဘုန်းကြီးတို့တရားဓမ္မတွေကသိတယ်နော်သိတယ်နော်ဘယ်လိုသိတယ်ပြောစမ်းပါဦးဘုရားကြီးဘယ်လိုသိတယ်ရှင်ဘုရားပြောသလိုဟုတ်တော့ခန္ဓာကိုယ်ကြီးကိုအိုနာတိတို့ဖြင့်အမြင့်မပြတ်ရစ်ပတ်ထားလို့ဒုက္ခသစ္စာကြီးပါဘုရားတို့နားလည်ထားတယ်ဟုတ်တယ်လားဘုန်းကြီးဟောလို့သိတာမဟုတ်ဘူးဒကာကြီးတို့ဒကာမကြီးတို့ခန္ဓာကိုယ်ကပြလို့သိတာဟုတ်တယ်လားဘုန်းကြီးကထောက်ပြယုံတာထောက်ပြနေတာနော်ခန္ဓာကိုယ်ကမညောင်းနေဘူးလားဘုန်းကြီးဟောလို့ညောင်းတာလားအဲ့ဒါလိုဖြေရမယ်ခန္ဓာကြီးကပြတာဖြေမှာအမှန်ဖြစ်မှာပေါ့အရှင်ဘုရားဟောလို့တပည့်တော်ဒုက္ခသစ္စာသိတယ်ဆိုတော့အဲ့ဒါမဟုတ်သေးဘူးအဲ့ဒါအသိဉာဏ်လောက်ပဲသိဖြစ်သေးတယ်ဘယ်သူကပြလို့သိတာဟင်းအရှင်ဘုရားတပည့်တော်တို့အရှင်ဘုရားတို့ဟောတဲ့တည်းဘုရားဟောတော်မူတဲ့အတိုင်းခန္ဓာကတောင့်တင်းညောင်းညာကဲ့ကဲ့ထုံချင်းအလျာဆန်ရတပည့်တော်ဖြစ်ပြီးအလွန်စည်ရလစွာသောခန္ဓာဒုက္ခသစ္စာကြီးပါဗျာလို့သိွက်မရလာဘူးလားအဲ့ဒါလို့သိတော့ မချမ်းသာဘူးလားဘာသက်စာကိုသိတယ်သမုဒယသက်စာကိုဘာလို့ရမယ်လို့သိတာလဲပြရဖို့ပြရမယ်တရားဟုတ်လားမေကသက်စာဆိုတာဟာဘာလို့ရမယ်တရားပွားရမယ်တရားလို့သိတာညီရောဒသက်စာကိုရောမြင်မောက်ပြုရမယ်တရားလို့မသိလာရဘူးလားဘုရားကသစ္စာ၄ပါးကိုသိရမယ်တဲ့နားလည်ပြီနော်နံပါတ်တဲ့ဘာသစ္စာကိုသိရမယ်တဲ့ဒုက္ခသစ္စာကိုသိရမယ်ဘာနဲ့သိရမယ်ဉာဏ်နဲ့ဘာနဲ့သိရမယ်ဩခံကြည့်ကြည့်ရကြည့်ကြည့်တွားကြည့်လိုက်ဩစင်ရလိုက်တာဟိုကနှိမ့်ဆက်ဒီကနှိမ့်ဆက်အကြည့်နဲ့နှိမ့်ဆက်ပူလိုက်တာကြောဒီကပူအိမ်ပံများကြောဒီကပူလာတာဟိုဘကိုလှဲ့ရဒီဘက်ကိုလှဲ့ရလဲလို့ရသေးတဲ့ခါတော့လဲလို့အဆင်ပြေသေးတာပေါ့အာရှိသေးတဲ့ခါကဲအိုင်အင်းအားဒီမရှိတော့ဘူးဆိုရင်လဲလို့ရပါအောင်မလားအဲ့ဒီချိန်မှာဘုရင်တို့တရားဓမ္မတို့အစွဲလေးပြုတ်ထားဖို့လိုတယ်နော်ဩဒုက္ခသစ္စာကဒုက္ခသစ္စာပြလာမှာပေါ့လားလို့အဲ့ဒီဆင်းရဲနေတဲ့နေရမြန်မြန်ပေါက်ပြာနေတဲ့နေရာတက်ကလေးကိုညံနဲ့ကန်အသီးလေးနဲ့မနေရဘူးလားဘာနဲ့နေရမလဲအေးချင်းပြီနော်ဘာသစ္စာကိုမြင်တော့အသီးတော့ဒုက္ခသစ္စာကိုမြင်နေတော့အသီးအဲ့ဒီပေါက်ပြာတဲ့နေရာတက်ကိုသတိနဲ့ကန်ပြီးဩဖြစ်လဲပြစ်လဲသဘောလေးကိုလှမ်းလို့လှမ်းလို့သိတယ်ဖြစ်ဖြစ်နေတာကခန္ဓာသိတာကမကသစ္စာဟုတ်တယ်နော်ဖြစ်ပြနေတာကဒုက္ခသစ္စာအဲ့ဒီဖြစ်ချင်းဖြစ်ချင်းသဘောလက္ခဏာလေးကိုလှမ်းလို့လှမ်းလို့တွေးထိနေတာလေးကမေကသစ္စာဘာချမ်းသာလဲအသိနဲ့ချမ်းသာအဲ့ဒါလို့ခန္ဓာဒုက္ခပေါ်မှာသမုဒိယလံမကတ်ခြင်းကြောင့်ဩခန္ဓာသူကိစ္စလို့ဆောင်ပြနေတာကိုတကယ်ဒုက္ခသစ္စာဆိုတာမှန်လိုက်တာသမုဒိယသစ္စာတွေကိုကြိုးစားလာတဲ့ခြင်းကြောင့်ဒီဒုက္ခသစ္စာကြီးကိုရထားတာကိုဩကြည်တန်းကြည်တန်းဒီသစ္စာတရားတွေမသိရတဲ့အပြက်လွန်နေပြီးတော့ဘဝပေါ်မြောင်းများစွာဒုက္ခသစ္စာ၄ပါးကိုမသိခဲ့တဲ့အပြစ်ကြောင့်ဒီဒုက္ခသစ္စာကြီးကြီးတာရရှိနေတာဩကြောက်စရာကောင်းတဲ့ခန္ဓာကြီးပါလားဘာတကူမှအသုံးမကျတဲ့ခန္ဓာကြီးပါလားဒီလိုလည်းမလို့မပေါ်ပါခြင်းတားလို့လည်းမရနေစလိုက်တာတခါတည်းနှာမင်းကထိုးသလိုစူးတဲ့မြတ်ထိုးတဲ့ထိုးသလိုလိုစက္ကန့်နဲ့စက္ကန့်လန့်လန့်တော့အောင်ခဏလန့်လန့်တော့အောင်ဒီနှိစက်ခံရဟုတ်တယ်လားတခါတည်းဥရိအသေးရိညာဓာရိညာညာထိုးလိုက်သလိုအသီးအသားကြီးနဲ့ဖြတ်တော့သလိုလိုခံစားရတတ်တယ်ဟုတ်တယ်လားဥရိအသေးဒီကိုအာဘုန်းကြီးတို့ပြောဘူးတယ်ငါတသမာသီမိမိရအရှင်နတ်နွားကောင်းကြီးကိုအရေးလေးဆွဲဆုပ်သလိုဥရီအသိန်းတွေကိုအရှင်နတ်နတ်လှီးဖြတ်နေသလိုခန္ဓာကိုယ်တစ်ကိုယ်လုံးကအထွတ်ထွန်းလူလောက်အောင်ဖြစ်နေစေခံရတော့ဝေဒနာတွေမပေါ်ဘူးလားအခုမပေါ်ရင်နောက်ပေါ်လာလိမ့်ခန္ဓာရဲ့တတ္တိကိုဟုတ်တယ်လားဟောဒီခန္ဓာကိုယ်ကြီးရဲ့တတ္တိကနေမရအောင်နေစေထိုင်မရအောင်နေစေအဲ့လိုမရအောင်နေစေအဲ့ရဘုံဘုံလဲအောင်နှိမ့်စက်နောက်ဆုံးတော့နှိမ့်စက်လို့ဝါရင်ဗျာကြီးကနှိမ့်စက်လို့ဝါရင်ဟေးမရဏငါတာဝန်ကြီးပြီကွာမင်းအလုပ်လုပ်တော့လို့သိမင်းလက်တဲ့ကိုအနန္တအရှင်ကြီးခွင်းတို့တရားဓမ္မတွေမခံရဘူးလားဘသူရဲ့ဒုက္ခခန္ဓာဒုက္ခရှင်းရလားအဲ့လိုကြွတင်ပြီးတော့ခန္ဓာကိုယ်ရဲ့အကြောင်းလေးတွေကိုသိချင်နားလေထားတော့ဩအလွန်ဆင်းရဲတဲ့ခန္ဓာကြီးဆိုတာအဲ့ဒီလိုလောကဓာတ်ထဲနဲ့သိပြီဆိုဩဆရာတော်ပြောတာဒါကိုမှန်လိုက်တာဗျာအလွန်ပင်မှန်လိုက်တာဗျာဘုန်းတို့ယန္တကမကြီးတယောက်သူကင်ဆာဖြစ်တယ်ကင်ဆာရဲ့စိတ်ပိုင်းပေါ်လာဒီဖို့အတွက်သူဆေးထိုးရတာ6လတည်းနဲ့ကြီးဆူတော့လေးလာမြောက်တဲ့မှာအဲ့ဒီဆေးထုတ်သူမခံနိုင်ဖြစ်ညံ့ညံ့တရားအားထုတ်ရတယ်သူ တရားအထုတ်ပြီညာတော့လေသူဟာပုဂ္ဂိုလ်သူတော်တော်လေးတော့ငါတရားကြည့်ထားပြီလို့ထင်ခဲ့အဲ့ဒီရှိမှသူဘယ်လိုခံစားရတယ်လဲဆိုတော့ဘုရားတဲ့တပည့်တော်တော်တော်တီးခံရင်ချင်းရှိပြီလို့ထင်ခဲ့တယ်အဲ့ဒီရှိမှရင်မောပြီးတော့အသက်တချောင်းကိုထားเสียမရှိတော့တပည့်တော်ခံစားရတဲ့အခါမှာရင်မောလို့ရှင်ဘုရားကိုတော့တတိရပါတယ်ရှင်ဘုရားပြောလိုက်တဲ့တရားတွေဟာဩငါ့ကိုပြောထားပါလားဟုတ်လိုက်တာမှန်လိုက်တာဒါပေမဲ့ငါဇီဝရဏကိုပြီးမခံနိုင်ဘူးအနားမှာတရားတန်လေးကိုဖွင့်ထားတာတောင်မှဖွင့်တဲ့တရားတောင်မှနားမထောင်ရင်တော့တပည့်တော်ခံစားခဲ့ရပါတယ်ခင်ဗျာသူ့အသိကြုံသူ့နေကောင်းလာတဲ့အခါပြောပြနော်ဒါကြောင့်ဝေဒနာကိုနိုင်နေအောင်အာမထုတ်ထားဖို့လို့ဆိုရင်တကယ်တကယ်လောကဓာတ်မုန်တန်းကြီးတစ်ခုနဲ့တိုက်ဆိုင်လာတဲ့ခါမှာဒဂရမတိမလွယ်ဘူးနော်နော်ဒါခွင်းရဲ့ဘဂဝါရဟန်းဒဂမကြီးခြေကမကြီးတော်လှချီရဲ့တင်ပြချက်သူဟာပြီးဖို့ဖြစ်နေတနဲ့နီးပါးသူခံလိုက်ရအခုတော့ကောင်းသွားရှာတော်တော်ပင်မန်းတဲ့သူတော်တော်ဆင်းရဲတဲ့လူတဝက်လောက်ကိုပိန်သွားရှာတယ်။ဘုန်းကြီးတော်တဲ့ကပြန်လာတော့ဖြစ်ချစ်ချင်းမဲ့ပင်ခိုင်းတယ်။ဘုန်းကြီးရှိမှမြည်ရီဝဲပြီးတော့တတိတော်သိသွားပြီးတော့ထင်ခဲ့တယ်။တတိတော်ကိုယ်ကိုအာကိုးလောက်တဲ့တရားတွေတိတိချိထားပြီးတော့တတိတော်ထင်ခဲ့တယ်။ဒါပေမဲ့မဟုတ်သေးဘူးဗျာ။တတိတော်လိုသေးတယ်တပည့်တော်မပြည့်စုံသေးဘူးဆိုတာအဲ့ဒီခါမှသိတာတယ်လို့တင်ပြ။နော်။ဒါကြောင့်မို့လို့တရားဓမ္မပဲတရားအားထုတ်ကတချို့ကပြောတယ်ပေါ့။တရားအားထုတ်လို့ရှိဝေဒနာပေါ်ရင်လှုပ်ဟိုရွှေ့ပြောင်းမှရတာပေါ့။အပေါ့စားစကားကိုပြောချက်။နော်။တရားတရားတွေမရှိတဲ့ပုဂ္ဂိုလ်ကပြောတာပါ။တရားဝရိယမရှိလို့ပြောတာပါ။တကယ်လောကရန်တရားနဲ့တိုက်ဆင်လာတဲ့ခါမှခန္ဓာကိုညာတာယုံနဲ့ပြီးပါမလားညာထားတဲ့ပုဂ္ဂိုလ်ကပဲရှင်မာသိတယ်နောက်ဆုံးမှနေမကောင်းဖြစ်တဲ့အချိန်ယောဂဝေဒနာကြီးဖြစ်တဲ့အခါမှာဒီဝေဒနာကိုပြီးမခံနိုင်ပဲနဲ့ဟာအမေပါအဖေပါဒဇာကငိုချင်းညှဉ်းညူပြီးတော့နေရတယ်ရှင်းတယ်နော်ဒါကြောင့်မလို့ပေါ်လာတဲ့ဝေဒနာကိုဘာလို့နိုင်ရမလဲသီးခံခြင်းဖြင့်မှတ်ထားနိုင်ရဝေဒနာကိုကြော်မှတ်ရလတ်ထောင်းအောင်ကြိုးစားထားရပါတယ်။ဒါဆိုရင်ဒီလိုကျမ်းမာစဉ်တို့မှာလတ်ထောင်းအောင်တိက္ခဏေအောင်ကြိုးစားထားပဲဖြစ်ပေါ်လာတဲ့ဝိညာဉ်နောက်ဆုံးမှဖြစ်တဲ့ဝိညာဉ်ကို။ဩဆရာတော်မိင္ခဲ့ခြင်းတို့ကငါတရားမှတ်ခဲ့တဲ့ဒီလိုကိုမှန်လိုက်တာဗျာ။မှန်လိုက်တာဗျာ။ဘာနဲ့အဖို့ဖြစ်ပြီ။တရားနဲ့အဖို့ကြိုတင်သိထားတာကိုမာသိထားတယ်ကျူတင်ပြီးတော့တရားအသိလေးတွေရှိထားနေခြင်းကြောင့်တရားဓမ္မတို့အသိချမ်းသာရှင်းတယ်နော်ဝိညာဉ်ကြီးဘယ်တော့ပဲဖောက်ပြန်ပြောင်းဘယ်လိုပေါ်ပေါ်ပေါ်လာတဲ့ဝိညာဉ်လေးကိုကဲအဲ့ဒီချိန်မှာစိတ်အေးအေးလေးထားပြီးပြုံးပြီးတော့ဩခန္ဓာကဖောက်ပြန်နေတဲ့ခန္ဓာဖောက်ပြန်ပြီးကိုဒုက္ခသစ္စာကဒုက္ခသစ္စာတိုင်းကြာပြီကိုအေးပေါ့ကွာပြပြခန္ဓာရေနေတတ္တိတကုံတော့ငါတီးခံပြီးတော့ကြည့်မယ်လေဝင်နေထွက်လေလေကျဉ်းပေါ်လာလို့စိတ်ကိုချော့ချလိုက်တယ်လေရှိမမြင်အောင်သတိထားလိုက်တယ်ဟောကျူတင်ပြီးတရားအားထုတ်နေတော့ယောဂီတို့လေရှိမမြင်စေနဲ့မနှေးစေနဲ့မမြင်စေနဲ့လေရှိများရေမောတတ်တယ်အဲ့ဒါလို့ပြောခဲ့တဲ့ဇလုံးนี่အဲ့ဒီရှိမှတန်ဖိုးတည်ရပါဩရတော့ဘုံဘုံတို့ဟောတာတာထာကိုပြောတာကိုမှန်လိုက်တာဗျာစိတ်ကိုချော့ခန္ဓာကိုချော့ချောက်အေးအေးချမ်းချမ်းလေးနဲ့အဖော်လေးဖြစ်ဗာနဲ့အဖော်တို့တရားအဖော်နော်ဗာနဲ့ဖော်လေးအေးတရားအဖော်နဲ့နေခြင်းသည်အမြတ်ဆုံးနေခြင်းပဲချင်းကိုချင်းရဲ့လားအဲ့ဒီတရားအသိတွေရှိနေခြင်းကြောင့်ဒီပုဂ္ဂိုလ်ဘယ်လိုခေါ်ရမလဲအတိချမ်းသာခြင်းသာရှိပါအတိရှိထားလို့တရားအတိရှိထားလို့ပါဖြစ်တယ်ခ ချမ်းသာခြင်း။ကဲနောက်ဆုံးချမ်းသာတာကဘာချမ်းသာတော့ဝိမုတ်တိချမ်းသာခြင်းဒါကအရိယာအရိယာဖြစ်ထားတဲ့ပုဂ္ဂိုလ်တွေမိမိခန္ဓာကိုယ်ကကျေတင်ပြီးတော့မညာပူညာနေဂိမ့်ထားတဲ့ပုဂ္ဂိုလ်တွေအသောတာပန်တဂရကံလောက်နဲ့တော့သူကမပြီးသေးဘူးသူကအနာဂံစခန်းလောက်ရောက်ထားတဲ့ပုဂ္ဂိုလ်မှဝိမုတိဒုက္ခကိုညာညာတွေ့တတ်တယ်သောတာပန်တဂရကံလောက်ကတော့ခဏခဏတော့တွတ်ထွက်တတ်တယ်ဝေဒနာကြောင့်ခဏခဏဆိုသလိုထွက်ထွက်သွားတတ်တယ်သတိမနဲ့ထားပေးရဒါပေမဲ့အဲ့ဒီအရိယာမစိတ်ဖို့စိတ်ကလေးတွေထိထားနေခဲ့တဲ့ပုဂ္ဂိုလ်ကြပြန်တော့အဲ့ဒီကိုကိုယ်တိုင်ကနိဗ္ဗာန်ကိုမြင်ခဲ့တဲ့အသည့်ကလေးဟာအဲ့ဒီရှိမှပြင်းင်းနဲ့ရည်ဆိုင်လာတဲ့အရှိနောက်ဆုံးလောကဓာယောဂတစ်ခုနဲ့ရည်ဆိုင်လာတဲ့အခါမှာဩခန္ဓာကဆောင်းပြီးကိုနှိမ့်ဆက်ပြီးကိုအေးနှိမ့်ဆက်နှိမ့်ဆက်ဒုက္ခကဒုက္ခပြပြီးအဲ့ဒီဒုက္ခပေါ်မှာတတိလိကပ်ပြီးဖက်ကနေအကဲကဲခြုံကြည့်လိုက်တဲ့အခါမှာဖက်ကနေခြုံလိုက်တဲ့အခါမှာဆင်းရဲခြင်းတရားတို့ပြည်ပြည်နေတာကိုအဲ့ဒီသဘောလေးကိုမိမိတဏ္ဍာထဲမှာညာလေးနဲ့ကပ်ပြီးတော့အဲ့ဒီဝေဒနာသဘောလေးကိုတတိနဲ့ကပ်ဝေဒနာရဲ့သဘောလက္ခဏာလေးကိုညာနဲ့ကပ်လို့ကပ်လို့ကာလမနဲ့ဝေဒနာမတွေ့နာတာမတွေ့ပဲနဲ့အဲ့ကနာရာကျင်တဲ့ကြိုက်တာခဲ့တာအာရုံမကတ်တော့ဘူးခံစားမှုအဲ့ဒီဝေဒနာရဲ့သဘောလေးจิตသဘောပြစ်သဘောလေးတစ်ခုကိုကြည်ပြီးတော့ဖြစ်ဖြစ်ဖြက်ကနေဖက်ကနေဖြက်ကနေဖြစ်နေတဖြက်ဖြက်ဖြစ်ဖြစ်မှုသဘောလက္ခဏာလေးပေါ်မှာညာလေးနဲ့ကလောကလောအေးချမ်းသောစိတ်ကိုအဲ့ဒီခံရလိုက်တာဟိုတော့တရားအသိကိမ့်ခဲ့ခြင်းတုန်းကဖြစ်ကြတဲ့ဓမ္မအသိလေးတွေအဲ့ဒီမှာခန္ဓာနဲ့ညာနဲ့တွဲပြီးတော့ရှင်လန်းသောအာရုံကလေးဖြင့်ချမ်းသာတာနေနိုင်တဲ့ချမ်းသာခြင်းကိုဗာချမ်းသာလို့ခေါ်တယ်ဝိမု ക്തി ဝိအထူးအဖြစ်မု ക്തി လွတ်မြောက်တယ်အထူးလွတ်ထွက်နေတဲ့ငါအဖြစ်မှလွန်မြောက်နေတယ်လောဘဒေါသမောဟအဖြစ်မှလွတ်ကင်းနေတယ်ဒီစီမှာဝိမု ക്തി ဒုက္ခဆိုတဲ့သဘောကနောက်ဆုံးသိမင်းနဲ့ရင်ဆိုင်တဲ့အစီမှာဩမိမိပိုင်ဆိုင်သောအရာဝတ္ထုမရှိပဲကိုခန္ဓာကိုယ်ဟာမွေးတာကသိမလို့မွေးလာတာဆိုတာမှန်လိုက်တာခန္ဓာတုကိစ္စသူသွားတာကိုကိုယ်နဲ့ဆိုင်သလားခန္ဓာကဖောက်ပြန်ပစ္စည်းနာကိုယ်နဲ့ဆိုင်သလားအဲ့ဒီချိန်မှာသူ့ဟာသူဖောက်ပြန်နေတာနှိမ့်စင်တာကိုယ်နဲ့မဆိုင်မဲနဲ့ကိုဉဏ်လေးကဝိမုတိဒုက္ခဆိုတဲ့ဒီချမ်းသာတဲ့စိတ်လေးကမ္မထာအာယုံလေးကိုကံပြီးတော့ဩဆင်းရဲတာတခြားဖောက်ပြန်တာတခြားခန္ဓာကိုယ်ညံထဲမှာတရားအသိလေးဖြင့်ဟာရီယာကိုထောင်ပြီးတော့ဒိချီချားနေနေရာတဲ့ကလေးကိုဖြစ်ချုပ်ရဲ့ဖြစ်ချင်းသဘောကိုမြင်းအေးချမ်းချမ်းလေးနဲ့မြင်းပြီးချမ်းသာနေတာကတခြားကဲဝိမုတိဒုက္ခဆိုတာချမ်းသာသောအာရုံဖြည်းဖြည်းချင်းချင်းသဘောလေးကိုကြည်ကြည်ချမ်းသာတာအာရုံလေးဖြင့်နေနိုင်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲ။ဘာချမ်းသာခြင်းအာလုံးကိုခြုံပြောလိုက်တဲ့ခါမှာဘုန်းကြီးတို့တရားဓမ္မပေါ့တော်ကောင်းများတို့ဘာရှိမှချမ်းသာလဲ။တရားအတိပြန်ပြောပါဦး။ဘာအတိရှိရင်ချမ်းသာလဲ။ဤတရားသည်ရှိဖို့တဲ့ခန္ဓာကိုယ်ကြီးပေါ်မှာယုံဉာဏ်ဓမ္မသင်္ခါရတရားတို့ဤဖောက်ပြန်ပစ္စည်းမှုပေါ်တိုင်းပေါ်တိုင်းလေးဒီမှာတတိထဝရိယစက်ဉာဏ်လေးနဲ့အကျက်ခက်အကျက်ခက်တဲ့ကကြီးမှသာလဲအရှိကဖောက်ပြန်မှုသဘောတွေစက်ကန်နိုင်ပါဖြစ်နေဖြစ်ပြီးတောင်းတာလေးပေါ်ရင်တောင်းတာလေးဟာတတိထောက်ကြည့်တောင်းတာမသေးပဲဖြစ်လိုက်ပြတ်လိုက်သေးမယ်ကျင်တာလေးပေါ်ကျင်တာမသေးပဲဖြစ်လိုက်ပြတ်လိုက်သေးမယ်အောင်းတာလေးပေါ်အောင်းတာလေးပေါ်တတိခါကြည့်အောင်းတာမသေးပဲနဲ့ခန္ဓာမအောင်လေပကနေပကနေဖြက်ကနေတက်ချက်ဖြက်နဲ့ကြောင်းလဲမှုတွေသဘောမိလာတယ်တက်ချက်ဖြက်ဖြစ်ပြီးပစ္စည်းတဲ့သဘောကိုသစ္စာဖွဲ့လိုက်ရင်ဒုက္ခသစ္စာပြီးတာလေးကမေကသစ္စာပြီးနေတာ သမုဒေယရာဂဒေါသမောဟတွေမငြင်းနေဘူးလားဘာသစ္စာဖြစ်မယ်ဏိရောဓသစ္စာတတင်ကလောကီဏိရောဓသစ္စာတွေညံ့ညံ့ဖြစ်ရင်မကြခင်မှာလောကုတ္တရာဏိရောဓသစ္စာဖြစ်သွားမယ်ဆိုရင်ကျေစုမများဘူးလားဒါကြောင့်သူတင်ပြီးတရားအတိတ်ပြီးပြွာထားတဲ့ပုဂ္ဂိုလ်လေးနေမကောင်းဖြစ်လာလို့အဖို့သိကောင်းလာတာအဲ့ဒီတရားအဖို့နေမကောင်းဖြစ်တာဖြစ်သွားပြီဆိုရင်တရားကအဲ့ဒီကမညာဖုံညာကိုပေါ်သွားတယ်မစိတ်ဖို့သိတိကြပါတတ်ဟုတ်တယ်နော်ပါရဲ့သွန်အားလေးမြေကျူတင်လေ့ကျင့်ထားတော့သွန်အားဒါကြောင့်မလို့ဒီနေ့နံပါတ်တဲ့ဘာချမ်းသာခြင်းမရှိဒုက္ခမရှိဒုက္ခဆိုတာပြန်ပြောပါအောင်လူရင်းလေးရပါလေအဆွဲမရှိလို့ချမ်းသာတယ်ဒုတိယကအတိဒုက္ခဘာသိရှိထားလို့မချမ်းသာဘူးလားတတိယကဝိမု ക്തി ဒုက္ခဘာဖြစ်လို့လဲလွန်မြောက်လို့မိမိတဏှာထဲမှာဆွဲเสียရလဲမရှိဆုတ်ကင်เสียရလဲမရှိဟုတ်တယ်လားတရားအတိတို့ချင်းဤကျမ်းစွာနေသွားလို့ချမ်းသာခြင်းဒါကြောင့်မလို့ဒီဒုက္ခပုံပါတို့ဖြင့်ပြေဝအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပါသည်ကျင့်ကြံပွားများအားထုတ်ဆဲဖြစ်သောဝိပဿနာဉာဏ်သည်မဉဏ်ကိုကျေစုပြုလို့မေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာသောချမ်းသာမြတ်ကြီးကိုလင်းညာသောတိညာတို့ဖြင့်ကောင်းစွာမှတ်သွေးဆက်ရောက်နိုင်ကြပါစေကုန်သတည်းကဲဒီတဏှာရည်တွင်ထဲမှာသရတရားအရင်ခံပြီးတော့နာယုမတ္တာကျင့်သုံးရသောကုသိုလ်စေနာပေါင်းတို့ကြောင့်တပည့်တော်တို့1500ကိလေသာပုဒ်အလောင်းတတ်တို့ချုပ်ငြိယုံသိသောမဟုနိဗ္ဗာန်ကိုမြေမောင်ပြုရပါလိုကုန်၏လို့ဆုတောင်း၍တလောကလုံးကိုမေတ္တာကမ္မဋ္ဌာန်စီးဖြန်းကအမြတ်တမ်းပေးဝေကြမယ်အထေရမညာတတဝါချမ်းသာကိုစိတ်ငြိကြပါစေအန္တရာယ်ကင်းဟေဒီရှင်လည်းမချမ်းသာကြပါစေ။အောက်အယမညာတတဝါချမ်းသာကိုစိတ်ငြိကြပါစေ။အန္တရာယ်ကင်းဟေဒီရှင်လည်းမချမ်းသာကြပါစေ။အနန္တစကြဝဠာညာတတဝါချမ်းသာကိုစိတ်ငြိကြပါစေ။အန္တရာယ်ကင်းဟေဒီရှင်လည်းငင်းချမ်းသာကြပါစေအနန္တစကြဝဠာနာသရယဟောတရားနာမြာသရဝချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းဟေတွေရှင်လည်းငင်းချမ်းသာကြပါစေကိုယ်စိတ်နှစ်ပါးဘေးရန်ကွာကျန်းမာကြပါစေကိုယ်စိတ်နှစ်ပါးဘေးရန်ကွာချမ်းသာကြပါစေမေတ္တာနှလုံးကိုယ်စီလုံးချွင်ပြုံးကြပါစေမေတ္တာရန်သူသောတာမုအဘူကင်းပါစေမေတ္တာရေချမ်းကိုစီချမ်းအေးချမ်းကြပါစေခန္ဒီနှလုံးကိုစီသုံးချင်ပြုံးကြပါစေဒုမေတ္တာစွန့်ကပါလွန်ငြိမ်းချမ်းကြပါစေဒုမေတ္တာစွန့်ကပါလွန်အေးချမ်းကြပါစေဤသို့ပြုရာမြတ်ပုံညာကြောင့်မတခေမဤနိဗ္ဗာန်ကိုဧကံထုံချောက်ရောက်စေတော်ယနေ့ယခုအတုသမြာမြာဘာကကိုမိဘစီယမျိုးသဟာနဲ့ကိုမာဆောင်ပြကိုဆောင်နကအရင်စ၏
ရှိသမျှအလုံးစုံဘုံ30ကျက်ချက်ချင်းသမျှရှိရှိသမျှဝေနေရတို့သာကြပါစေအေငါဝေဒီညာလွေသာလူခေါ်သေးတော်ကုသိုလ်အမြယညညယူတော်မူကြပါကုန်တော်ပရိယာသူတော်ကောင်းတို့ဥဒ္ဓသောမေတ္တာနဲ့အာထုရသောကုသိုလ်မန္တမြတ်တို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အာဟုအာဟုသာဓုကုသိုလ်အမြယညညယူတော်မူကြမှာကုန်တော်သိရာသူတော်ကောင်းတို့ဥဒ္ဓအပ်သောမေတ္တာနဲ့ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မန္တများတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အာဟုအာဟုဥဒ္ဓမြတ်ညယူတော်မူကြပါကုန်တော်ပရိယာသူတော်ကောင်းတို့ဥဒ္ဓသောမေတ္တာနဲ့ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မန္တများတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အာဟုအာဟုကဲကိုစင်ပြကျမ်းမှာချမ်းသာလို့သူတော်တရားတို့ဖြင့်ကြုံဝင်နိုင်ကြပါစေ။